စစ်ကောင်စီကနယ်မြေရှင်းလင်းနဲ့စစ်စင်ရေးတွေလုပ်နေတဲ့မန္တလေးတိုင်းမတရားမြို့နယ်အနောက်ဘက်ခြမ်းမှာကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ရေးတင်မာမှုတွေကြောင့်ဒီကနေ့နိုဝင်ဘာ26ရက်နေ့ကစလို့အသွမ်းအလာတွေကိုကန့်တတ်ဖို့လဲဒေသခံကာကွယ်ရေးအဖွဲ့တွေကကြေညာထားပါတယ်။မန္တလေးတိုင်းနဲ့ကလေးရဲ့စကိုင်းတိုင်းမှာလည်းစစ်ဘေးဒုက္ခသည်တွေရှိရာနေရာတွေကိုစစ်ကောင်စီကအလေကြောင်းကနေတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုမဆုမွန်ကတင်ပြပေးမှာပါခင်ဗျာ။
ကာကွယ်ရေးတပ်ဖွဲ့တွေစုမိုးထားတဲ့မန္တလေးတိုင်းမရယာမြို့နယ်အနောက်ချမ်းကိုစစ်ကောင်စီတပ်ဖက်ကနေတံပြန်ထိုးစစ်ဆင်လာတာကြောင့်တိုက်ပွဲတွေပြင်းထန်နေတာရက်တရက်ဘက်တစ်ဘက်ကျော်သွားပြီးဖြစ်ပါတယ်စစ်ကောင်စီတပ်အပြင်စစ်ကောင်စီတပ်ဖက်ကနေအင်အားဖြည့်တင်းလာတဲ့ပြည်သူစစ်တွေနဲ့အင်အားအများအပြားထိုးစစ်ဆင်တိုက်ခိုက်လာတာကြောင့်ကာကွယ်ရေးတပ်ဖွဲ့တွေဘက်ကနောက်ဆုတ်ပေးလိုက်ရတယ်လို့ကြေးရွာတချို့ကလည်းစစ်တပ်ဘက်ကပြန်ပြီးတော့စိုးမိုးထားတယ်လို့ဒေသခံတွေကပြောပြပါတယ်တိုက်ပွဲတွေတွင်မှာလက်နက်ကြီးပစ်ခတ်မှုတွေကြောင့်အရက်သားတေဆုံးတာတွေလည်းရှိပါတယ်။မရယာမြို့နယ်တွေကသတင်းတပတ်နီးပါးရဲစတိုက်ပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့မြေပြင်အခြေအနေကိုသိရှိတဲ့ဒေသခံတဦးက VOA ကိုခုလိုပြောပြပါဗျာ
။မြို့နယ်ကျောင်းနောက်တကယ်နေရာနဲ့ဒီလိုမန်လေးကတော့သူစုမှုနဲ့ဖြစ်သွားပြီ။ကျောင်းနေရာတွေကလုံးစုံဆရာကြီးပေါ့။သူမှုထားပေးတဲ့နေမျိုးတွင်ဒီကိုတော့ကဒီလိုဆိုမှာဒီလိုထန်ချတဲ့အဲ့ဆက်နေပြီပေါ့စကန်နေပြီပေါ့တော့ဒါရင်အားသာတွေမိသားနဲ့သူစစ်တင်လာတော့အဲ့ဒါကိုသူ့ကော်ပြီးရတယ်ဒီစမ်းချင်တာပဲဟုတ်ဒီတော့ review လာလို့ပါလို့သူကအရင်မှစသဖြင့်ထားပြီးတော့မှဆော့ဆာဟိုမြောက်ကျွန်တော်ဒီကျွန်တော်တော်လည်းတော်တော်ပါကဒီပေါ်တော့တော်လည်းတော်ပါကနေပြီးတော့မှအဲပြန်လည်ရောက်တာနေရာမျိုးဖြစ်တယ်အဲ့လိုကျွန်တော်တော်လည်း review လာလို့ပါလို့ဆိုရင်ကျွန်တော်ဆော့ဆာပြန်လည်ရင်းဒီအခြေအနေကြီးဖြစ်လာပြီပေါ့နော်
မရယာမြို့နယ်ထဲမှာစစ်တပ်စစ်ကြောင်းကိုဒေသခံတော်လှန်ရေးတပ်ဖွဲ့တွေအပြင်ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးတို့ကခုခံတိုက်ခိုက်နေတာဖြစ်ပြီးတော့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ MPDF ကတာဝန်ရှိတဲ့သူတွေကိုမေးမြန်းတဲ့အခါမှာတော့တိုက်ပွဲအခြေအနေအရအတိုးအဆုံပုံစံဖြစ်နေတယ်လို့ MPDF ပြောခွင့်ရကသတင်းဌာနတွေကိုဖြေကြားထားပါတယ်။ဒီကနေ့နိုမာလာ26ရက်နေ့ကနေစပြီးတော့ကာကွယ်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့မရယာစင်ကူးတပိတ်ချင်းလမ်းမိုင်းကိုစစ်ရေးအခြေအနေအရသွာလာမှုတွေကိုလုံခြုံရေးအခြေအနေအရယာယီကန့်သက်ထားမယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကကြေညာထားပါတယ်။ပိတ်ပင်တဲ့ကာလကတော့စစ်ရေးအခြေအနေပေါ်မူတည်ပြီးတော့ကြာမြင့်မှုရှိမယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး MDY PDF ကပြောရေးဆိုခွင့်ရှိသူကိုစမွန်က VOA မြန်မာပိုင်းကိုပြောပါတယ်
ဒီကတော့မရယာမြို့နယ်နဲ့သပိတ်ချင်းမြို့နယ်တွေမှာတိုက်ပွဲတွေခက်ဆစ်ဆစ်ပြန်ဖြစ်ပွားလာတာဖြစ်တဲ့အတွက်ပေါ့နော်ဒီကလန်တလန်လာခီးသာပြည်သူတွေရဲ့လုံခြုံရေးအခြေအနေကကျွန်တော်တို့ဒီလမ်းတွေကိုဟိုကန့်သတ်ပေးပင်တာဖြစ်ပါတယ်ဗျာဒီကာလာပိုင်းခြားကတော့ဒီစစ်စင်ရေးအခြေအနေပေါ်ပူတည်ပါမယ်အဲဒီစစ်ရေးအခြေအနေကျွန်တော်တို့နည်းနည်းဖြေရောသွားပြီဆိုရင်တော့ဒီကန့်သတ်မှုကိုကျွန်တော်တို့ရုပ်သိမ်းမှုရှိပါမယ်ဗျာဒီတက်ပို့ပြီးပြင်းထန်လာပြီဆိုရင်လုံဝပေးပင်တာမျိုးလည်းကျွန်တော်တို့ရှိနိုင်ပါတယ်ဗျာ
တိုက်ပွဲတွေပြင်းထန်နေတဲ့မရယာမြို့အနောက်ချမ်း30ပေးရွာနဲ့အေယာဝတီမြစ်ပဲခြားတဲ့သခိုင်းမျိုးဘက်မှာဆိုရင်လေနိုမာလာ23ရက်နေ့ကနေစလို့စစ်တပ်ကနေမြေရှင်းလင်းနေတာပါဒီကနေ့နိုမာလာ26ရက်နေ့မှာဆိုရင်မရယာမျိုးအနောက်ချမ်းနဲ့ကလျက်ရှိတဲ့သခိုင်းမျိုးနယ်တွေကတလိုင်းရွာကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ပါတယ်သခိုင်းမျိုးနယ်တွေကတလိုင်းကျေးရွာမှာမရယာမျိုးနယ်တွေကတိုက်ပွဲတွေကြောင့်သခိုင်းဘက်ကိုတိတ်ဆောင်လာရတဲ့စစ်ဘေးရှောင်တွေရှိပါတယ်ဒီလိုလေကြောင်းကနေတိုက်ခိုက်လို့ဘေးလွတ်တဲ့နေရာတွေစီကိုထပ်ပြီးတော့မှတိတ်ဆောင်နေကြရတယ်လို့ဒေသခံတဦးကလည်းအခုလိုပြောပြပါတယ
်အဆက်ဘုံလို့24ရွာနေစားပြီးတော့အရင်သခိုင်းကနေပြီးတော့ဘလူအမအိမ်မှာအထိုင်ရှိပြီးအိမ်မှာအရာနေစားပြီးထိုးရတယ်လို့24 25ထိုးတယ်26ဒီနေ့ကတော့အတော်ကြီးဖိုင်နယ်လာဖြစ်သွားတယ်ဆစ်ဆောင်ဒီလူတွေအများကြီးပဲရှိတယ်အဲ့ဒီတိုင်းမှာအမရယာဘက်ကဆစ်ဆောင်တွေအများကြီးနေတယ်အဲ့ဒီဘက်လို့တော့ဒီဒီနေ့လာပြသွားပြီပဲသူတို့ကလောလောဆယ်ထိခိုက်မှုတွေပါတယ်ကမပြရသေးဘူးကြာတော့တော်နေတယ်တချို့ပြေးတယ်လို့ပြောတော့အဲ့လိုမျိုးတွေရှိတယ်လို့ပြောတယ
်တလိုင်းကျေးရွာဟာသခိုင်းဝက်လက်မရယာမြို့နယ်3ခုနယ်နိမိတ်ထိစပ်နေတဲ့နေရာမှာရှိတဲ့ကျေးရွာဖြစ်ပါတယ်စစ်ဘေးရှောင်တွေလက်ရှိခိုးလုံနေတဲ့နေရာတခုလည်းဖြစ်ပါတယ်2023ခုနှစ်ဧပြီလ10ရက်နေ့ကတလိုင်းရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့စစ်ဘေးရှောင်တွေထိခိုက်ဒဏ်ရာရခဲ့ဘူးပါတယ်။သခိုင်းတိုင်းမန္တလေးတိုင်းနဲ့မကွေးတိုင်းတွေဟာဆိုရင်စစ်ကောင်စီတပ်နဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေကြားမှာတိုက်ပွဲတွေအတော်လေးပြင်းထန်နေတာကြောင့်ဒေသခံအများအပြားထွက်ပြေးတိမ်းရှောင်နေကြရတယ်လို့ရွာလုံးကျွတ်မိရှို့ဖြစ်စီမှုတွေနဲ့လည်းရင်ဆိုင်နေကြရတာဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့ တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေကအရက်သားထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်လို့အဲ့ဒီဒေသတွေဟာကာကွယ်ရေးတပ်တွေအခြေစိုက်နေတဲ့ဒေသတွေဖြစ်လို့နေမြေရှင်းလင်းမှုကိုဆောင်ရွက်နေတာဖြစ်တယ်လို့သတင်းထုတ်ပြန်လေးရှိပါတယ်ရှင်။